Welcome to the Voice of America in Burmese.
mingla nan ne khima khmyar to ra shin mya shwe nan chame ja ba de view american dan myama bai season ye 2018 khu ne ogula 29 ye tinin na ni minute pe season ni go minute 6 na yi ya ni 9 na yi thi american pi daw su myo lo washington dc ka ni yi time to meter 24 40 51 ka ni dai yai thau lwin pe ni ba bi voe ye facebook samin na phit de voe bamis news ma le a chein ne de bin ni na sin nan ja ba de khmyar ကျွန်တော်ဆက်မိုးပါခင်ဗျာဂုမနခင်အစီအစဉ်လေးတော်ဝင်ယူတင်ဆက်ပေးပါပ
ါမင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနခင်တင်ဆက်တွေကိုကိုကြော်ကြော်သိနေတဲ့အတူညညာပေးပါပါဖလော်ရီဒါပြည်နယ်ဂျက်ဆန်ဗီလ်ကကုန်တက်ကြီးတစ်ခုမှာတနက်ပစ်ခတ်မှုကြောင့်၄ဦးသေဆုံးခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ရိုင်ဂျာရီပေါ်မှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုဆက်ပြီးတော့အရေးယူအပြစ်ပေးဖို့အမေရိကန်ကလှုံ့ဆော်မယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆက်မိုးရင်
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေနေဆက်ပြီးဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်တွေထဲမှာဆိုရင်တော့
ပောက်ခံနေဝင်းရင်လည်းသူနဲ့သူရှိကြောင်းကိုကျွန်တော်ပြဖို့လိုအပ်တယ်ဆိုတာနဲ့ကျွန်တော်စဉ်းစားမိတယ်အဲ့တော့ဒီမနက်ခင
်းဒါတော့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုအမှုဆောင်ဒါရိုက်တာဖြစ်သူကဒီကနေ့စီရင်ချက်ချတော့မယ်ရိုက်တာသတင်းတော်နှစ်ဦးရဲ့တရားခွင်အလားအလာအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောဆိုသွားတာဖြစ်ပါလေနောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါမယ်မြန်မာရေးဆွေးနွေးပွဲအစီအစဉ်မှာတော့မြန်မာနိုင်ငံရဲ့ညီညွတ်ရေးလုံခြုံရေးအောင်မြင်မှုမှာတိုင်းဒေသဖွဲ့တွေနဲ့ဆွေးနွေးမှုကပိုးပြီးတော့လိုအပ်တယ်လို့အရင်ကလည်းညီညွတ်ရေးဆွေးနွေးပွဲတွေညီညွတ်ရေးလုံခြုံရေးတွေမှာထဲထဲဝဝင်ပါဝင်ပတ်သက်ခဲ့တဲ့စက်မှုဝန်ကြီးအောင်ဦးစိုးသိန်းကပြောဆိုခဲ့ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ Editor ကိုသိန်းထည့်ဦးနဲ့တွေ့ဆုံမေးမြန်းထားတဲ့အစီအစဉ်မှာနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်မြန်မာပြည်ကပေးစာကဏ္ဍဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလောင်းထူးခြားဆန်းပြားတရင်များစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးပါပါ။အရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Florida ပြည်နယ် Jacksonville မြို့လည်းကကုန်တက်ကြီးတစ်ခုမှာလူအများပြားကိုတနက်နဲ့ပစ်ခတ်တဲ့အတွက်ထိခိုက်သေဆုံးသူတွေရှိခဲ့တယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါတယ်။ကနူးထွက်လာတဲ့သတင်းတွေအရသေဆုံးသူက၄ယောက်ရှိနေပြီးဒဏ်ရာရနေတဲ့လူ၁၀ယောက်ကိုတော့ဆေးရုံတွေကိုခေါ်သွားကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ရဲရရှိ Mike Williams ကတော့တနက်နဲ့ပစ်ခတ်သူဟာတကိုယ်တော်ဖြစ်ပြီးလူပြူတယောက်ဖြစ်ကြောင်းနဲ့သူဟာသေဆုံးသွားသူတွေထဲမှာပါတယ်လို့ပြောပါတယ်။ဒါပေမဲ့သေဆုံးသူအရေးအတွက်အတိအကျကိုတော့ပြောဖို့ညံ့ဆိုပါတယ်။တနက်သမားလို့တန်တရာရှိသူဟာသူ့ကိုယ်သူပြန်ပစ်ပြီးရတဲ့ဒဏ်ရာကြောင့်သေဆုံးသွားတယ်လို့တဦးက AP သတင်းဌာနကိုပြောပါတယ်။ရဲရရှိ Williams ကတော့အခင်းဖြစ်တဲ့နေရာကိုအခုပဲရှင်းလင်းပြီးစီးပြီဖြစ်ကြောင်းနဲ့လုံခြုံရေးတွေချထားကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ကုန်တိုက်ထဲကစားတောက်ဆိုင်နဲ့ကစားဖို့လုပ်ထားတဲ့နေရာတစ်ခုမှာ online game ပြိုင်ပွဲတစ်ခုလုပ်နေတဲ့အချိန်တွင်းမှာပဲဒီပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဒီပွဲကိုဓာတ်ရိုက်ထုတ်နှင်ပြတာနေတော့ပစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပြီးအဲ့ဒီမှာတနတ်တန်တွေကိုပါကြားခဲ့ရတာဖြစ်ပါတယ်။
အတင်ကြီးအမေရိကန်တယ်လီဂရမ်မှာဂျွန်မက်ကေးအသက်82နှစ်အရွယ်မှာစနေနေ့ကကိုလွန်သွားပြီးတဲ့နောက်ကမ္ဘာတဝန်းနဲ့အမေရိကန်ပြည်ထောင်စုကခေါင်းဆောင်တွေရဲ့ဝန်ထမ်းကွန်ပျူတာကားတွေဇက်တိုက်ထွက်လာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတယ်လီဂရမ်မှာဂျွန်မက်ကေးရဲ့မိသားစုအတွက်ကျွန်တော်အနေဆိုင်ဆုံးကိုကျင်းဆန္ဒပါကြောင်းနဲ့အလေးစားပါကြောင်းမိသားစုနဲ့အတူဆုတောင်းပေးနေပါကြောင်း Twitter မှာရေးပါတယ်။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကမက်ကေးဟာအက်ဒလိတ်သမုဒ္ဒရာဟိုဘက်ဒီဘက်မဟာမိတ်ဖြစ်မှုအတွက်မယံမနာလှုပ်ဆောင်သူဖြစ်တယ်။သူ့နိုင်ငံပြင်ပအထိပါအရေးပါသူဖြစ်တယ်လို့ပြောပါတယ်။ဒီနေ့သမ္မတအီမနူအယ်မက်ခရွန်ကမက်ကေးဟာတကယ်အမေရိကန်သူရဲကောင်းဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းတွေဖြစ်ကြတဲ့ဘရာကိုဘားမား၊ဘီလ်ကလင်တန်၊ဂျော့ဂျ်ဒဘလူးဘုရှ်နဲ့သမ္မတဟောင်းကတော်ဒီဒီတို့ကလည်းချီကျူးကွန်ပျူစကားဝန်ထဲစကားတွေပြောဆိုထားကြပါတယ်။မစ္စတာမက်ကေးမကွယ်လူမီစီစဉ်ညွန်ကြားသွားတဲ့အချိန်သူ့ရဲ့နာရီအခမ်းအနားမှာသမ္မတဟောင်းအိုဘားမားနဲ့သမ္မတဟောင်းဘုရှ်တို့ကအမတ်ရကွန်ပျူစကားပြောကြားကြမှာဖြစ်ပါတယ်။မစ္စတာမက်ကေးရဲ့ကျွမ်းကျင်ရေးတဲ့ရုပ်လောင်းကိုသူ့ရဲ့မိခင်ပြည်နယ်ဖြစ်တဲ့အရီဇိုနာလွှတ်တော်အဆောက်အဦအတွင်းအဲဒီနောက်ဝါရှင်တန်မြို့တော်လွှတ်တော်ဆောက်ဦးတွင်မှခင်းချင်းပြင်ဆင်ထားမှာပါ။နိုင်ရီခနောက်ကိုဝါရှင်တန်မြို့တော်က National Cathedral ဘုရားကျောင်းကြီးမှာကျင်းပမှာဖြစ်ပြီးရုပ်လောင်းကိုတော့သူတက်ရောက်ခဲ့တဲ့ American ရေတပ် Academy စစ်တပ်ကသူရှိရာ Maryland ပြည်နယ် Annapolis မြို့မှာမြို့နယ်တကြုံမှာဖြစ်ပါတယ်။အထက်လွှတ်တော်မှဂျွန်မက်ကေးဟာမြန်မာနိုင်ငံဒီမိုကရေစီနဲ့လူ့အခွင့်အရေးကြိုးပမ်းမှုကာလတစ်လျှောက်အဲဒီချိန်ကာလတွေကနေရင်ကျေကျုပ်ချခံထားရသူမြန်မာဒီမိုကရေစီခေါင်းဆောင်တော်ဆန်းစုကြည်နဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေအားလုံးကိုတဆိုင်မမတ်ထောက်ခံအားပေးခဲ့သူပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာအကြမ်းဖက်ပဋိပက္ခအခြေအနေတွေပေါ်ပေါက်ခဲ့ပြီးနောက်ပိုင်းမှာလည်းအပြင်းထန်ဝေဖန်ပြောဆိုသူဖြစ်ပြီးလူ့အခွင့်အရေးချိုးဖောက်သူတွေကိုအရေးယူဖို့ဥပဒေမူကြမ်းကိုပူတဲကမကထပြုတင်သွင်းမှုတွေလည်းဖြစ်ပါတယ်။ ဂျွန်မက်ကိန်းကွလွန်သွားတဲ့ပေါ်မြန်မာဆိုရဘက်ကပြောဆိုတာတခုခုအခုသတင်းပြောတဲ့အချိန်ထိတော့ထွက်မလာသေးပါဘူ
း။ရိုမန်ကက်သလစ်ဘုရားကျောင်းတွေမှာလိမ့်မှုဆံရဆော်ကားမှုတွေရှိခဲ့တာအတွက်ဘုရားသခင်ကခွင့်လွှတ်ဖို့ပိုးရန်ဟမ်းကြီးဖရန်စစ်ကတောင်းပန်ခဲ့ပါတယ်။အခုဖြစ်ရဆိုးကဆိုးရတဲ့အတွေ့အကြုံကိုပြန်ပြီးအမှတ်ရစေတာဖြစ်ပြီးအမှန်တရားနဲ့တရားမျှတမှုရှိစေဖို့အတွက်ခိုင်မာပြတ်သားတဲ့အရေးယူမှုတွေလုပ်ဖို့လိုအပ်နေပြီလို့အိုင်ယာလန်ကနောက်ဘုရားကျောင်းမှာပိုးရန်ဟမ်းကြီးကပြောကြားလိုက်တာပါ။အိုင်ယာလန်ကက်သလစ်ဘုရားကျောင်းတွေမှာဆယ်စုနှစ်ပေါင်းများစွာပဲလက်မထက်တဲ့မိခင်တွေကနေမွေးလာတဲ့ကလေးငယ်တွေကိုမွေးစားဖို့အတွက်လှုပ်ပေးနေတာကိုပိုးရန်ဟမ်းကြီးကအပြစ်တင်ဝေဖန်လိုက်ပြီးဒါဟာအပြစ်မဲ့တဲ့ကလေးငယ်တွေကိုလူယူတဲ့အလုပ်မျိုးဖြစ်တယ်လို့ကလေးငယ်တွေကိုပြစ်ပယ်ထားပြီးနာကျင်ပွဲအမှတ်တညာတွေနဲ့ဒဏ်ရာရစေတယ်လို့လည်းပြောပါတယ်။တကယ်လို့ကျူးလွန်မှုဒဏ်ခံရသူတွေကိုဖျားเจ้าတွေကနေမြစ်တာပေးနှစ်သိမ့်ဖို့အတွက်ပြက်ကွက်ခဲ့မယ်ဆိုရင်ခွင့်လွှတ်ဖို့အတွက်ဒပ်လင်ကဖီနစ်ပန်းချာမှာပြုတ်လုတဲ့လူမှုဝတ်ပြုစုဝေးပွဲမှာထပ်မံပန်ချာရင်ပိုဟမ်မင်းကြီးဖရန်စစ်ဟာသူ့ရဲ့အိုင်ယာလန်နှစ်ရက်ခီးစဉ်ကိုတနင်္ဂနွေနေ့မှာပဲအဆုံးသတ်ခဲ့ပါတယ်။မိုးရေရွာပြီးလေပြင်းတွေတိုက်နေတဲ့ကြားကပိုဟမ်မင်းကြီးရဲ့တရားကိုနာယူဖို့အတွက်လူပေါင်းသိန်းနဲ့ချီပြီးတော့လာရောက်ခဲ့ကြတာလည်းဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုဟာဆီးရီးယားကိုနောက်ထပ်တိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ဟက်ဇ်ဘိုလာအဖွဲ့ခေါင်းဆောင်ရှေခ်ဟက်ဆန်နဇရလာကဆွဆဲပြောဆိုလိုက်ပါတယ်။လေဗနွန်နိုင်ငံမှာ IS အဖွဲ့နဲ့အယ်နူဇရတအူတို့ကိုတိုက်ထုတ်ပြုတ်ချခဲ့တဲ့ပထမနှစ်ပတ်လည်အထိမ်းအဖြစ်အရှေ့လေဗနွန်ဘီဂါရဝန်ကဟာမဲလ်မှာတနင်္လာနေ့ကကျင်းပတဲ့လူမှုစုဝေးပွဲတွင်တက်ရောက်လာသူထောင်ပေါင်းများစွာကိုနဇရလာကအဲ့လိုပြောတာပါ။နဇရလာဟာဘယ်နေရာကားလို့အတိအကျပြောမထားတဲ့နေရာတစ်ခုကနေစကားပြောတာဖြစ်ပြီးသူ့ကိုရုတ်တံဖန်သားပြင်ကြီးပေါ်မှာတွေ့ရကြတာပါ။အမေရိကန်တို့ကစီးရီးယားနိုင်ငံကိုနောက်ထပ်တိုက်ခိုက်နိုင်ဖို့အတွက်အိုင်ဒလစ်မှာဓာတုလက်နက်ကိစ္စအကြောင်းပြဖို့ပြင်ဆင်မှုတစ်ခုရှိနေတယ်လို့နာဇရလာကဆိုပါတယ်။ပြီးခဲ့တဲ့နေ့ရက်ဒီမှာအယ်နူဇရာတအူးကိုဟက်ဇ်ဘိုလာအဖွဲ့ကထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်လေဗနွန်စီးရီးယားနယ်စပ်ကနေ IS အစွန်းရောက်တွေကိုလေဗနွန်စစ်တပ်ကတိုက်ထုတ်လိုက်နေတာပါ။ IS နဲ့အယ်နူဇရာတအူးနှစ်ဖွဲ့စလုံးဟာဟက်ဇ်ဘိုလာအဖွဲ့ကိုထောက်ခံတဲ့လေဗနွန်ရှီးယားမွတ်စလင်တွေအများစုနေထိုင်တဲ့လေဗနွန်ဒေသတွေကိုအကြိမ်ကြိမ်တိုက်ခိုက်ဖူးပါတယ်။
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းကီလိုမီတာ32 kHz 9335လိုင်းကီလိုမီတာ40 kHz 9689လိုင်းကီလိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းကီလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တံငါမနေ့ကင်းတဲ့တွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေပေါ်မှာရက်စက်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုအရေးယူပြစ်ပေးဖို့အတွက် American ပြည်ထောင်စုကဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံချိုင်းဝန်ကြီး Mike Pompeo ကစနေနေ့မှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဖက်ရိုဟင်ဂျာ9သိန်းကျော်အိုးရင်ဆန့်ခွာထွက်ပြေးရတဲ့ပဋိပက္ခဖြစ်ပွားခဲ့တာတနှစ်မြောက်နှစ်ပတ်လည်နေ့မှာဝန်ကြီးပေါင်ပီယိုကကြေညာချက်ထုတ်ပြန်ပြီးပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်မှာရစ်ဆက်တဲ့လူမျိုးစုရှင်းလင်းဖယ်ရှားမှုမျိုးကိုစစ်သွေးကြော်ရဲတိုက်ခိုက်မှုနောက်ပိုင်းနယ်မြေရှင်းလင်းရေးလုပ်တဲ့လုံခြုံရေးတပ်တွေကကျူးလွန်ခဲ့ကြောင်းနဲ့ဒီအတွက်တာဝန်ရှိသူတွေကိုအမေရိကန်ကဆက်လက်အရေးယူမှာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကသူ့ရဲ့ Twitter မှာရေးသားခဲ့တဲ့အပြင်စစ်တပ်အနေနဲ့မြန်မာနိုင်ငံဒီမိုကရေစီရှောင်လန်းမှုအောင်မြင်စေဖို့အတွက်လူခွင့်ရေးကိုလေးစားရမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ1962ခုစစ်တပ်အာဏာသိမ်းခဲ့ပြီးနှစ်ပေါင်း50လောက်အုပ်ချုပ်ခဲ့တဲ့နောက်ပိုင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြီးလုပ်ပိုင်ခွင့်အာဏာအများစုကိုဆက်လက်ကင်ဆွဲထားဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးနိုဘယ်ဆုရှင်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကတော့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်တွေကမွတ်စလင်စစ်သွေးကြော်တွေကိုတရားဥပဒေနဲ့အညီနှိမ်နင်းတာတာဖြစ်ပြီးဒုက္ခသည်တွေပေါ်မှာရက်စက်မှုတွေကျူးလွန်တယ်လို့ဆွဆွဲမှုတွေကိုလက်မခံပဲညှင်းဆိုထားတာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွန်ဂျာဒုက္ခဒယ်ရီကတော့ပဋိပက္ခဖြစ်ပွားခဲ့တဲ့တနှစ်မြောက်နေ့ဖြစ်တဲ့စနေနေ့မှာပဲဆန္ဒပြပွဲတွေနဲ့ဆူတောင်းပွဲတွေကိုပြုလုပ်ခဲ့ကြပါတယ်။မြန်မာအစိုးရကရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေမဲ့ဒုက္ခဒယ်ရီနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ကုလသမဂ္ဂအဖွဲ့တွေနဲ့လည်းနားလည်မှုစာချုပ်လွှာရေးထိုးဆောင်ရွက်နေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့အင်ကာနေကျရင်ရွန်ဂျာရဲ့တကဖွင့်ဆွေးနွေးပွဲလုပ်ဖို့ရှိပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကအမှားစကားပြောကြားဖို့အတွက်စီစဉ်ထားပါတယ်။
ဂျပန်နိုင်ငံမှာလက်ရှိအနာရပါတီရဲ့အကြီးအကဲရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့ဝန်ကြီးချုပ်ရှင်ဆိုအဘေကတနင်္ဂနွေနေ့မှာကြေညာပါတယ်။ဒါအပြင်အစိုးရဖွဲ့နဲ့ဝန်ကြီးချုပ်တွေတက်တန်းရှည်ရှည်မကန်လာပဲမကြာခဏအပြောင်းလဲဖြစ်လျက်ရှိတဲ့ဂျပန်နိုင်ငံမှာမစ္စတာအဘေအနေနဲ့တက်တန်းရှည်ဆုံးဝန်ကြီးချုပ်ဖြစ်လာခွင့်ရှိတယ်လို့အခြေခံဥပဒေပြင်ပြောင်းလဲရေးသူ့ရဲ့အိမ်မက်ကိုလက်တွေ့အကောင့်ထဲပို့ဖို့အတွက်လဲတွန်းအားဖြစ်လာပါတယ်။ အာနာယကွန်ဆာဗေးတစ်ဝါဒီလီဘရယ်ဒီမိုကရက်တစ်ပါတီ LDP ရဲ့ကြီးကဲဖြစ်မစ္စတာဘေးအလွယ်တကူပဲထပ်ပြီးအရွေးခံရမယ်လို့ခန့်မှန်းထားကြပါတယ်။သူကိုဂျပန်လွှတ်တော်အမတ်အများပြားကထောက်ခံထားပြီးသူနဲ့ရှင်ပြီးအရွေးခံမယ်သူကလည်းကာဝေးဝန်ကြီးဟောင်းရှင်ငဲ့လူအီရှိပါတူပဲရှိပါတယ်။နိုင်ငံနောက်ပိုင်းကာဂူရှိမားဒေသကနေရုံမြင့်တန်ကြမှာတိုက်ရိုက်ထုတ်လွှင့်တဲ့တင်းစော်ရှင်လင်းပွဲတွင်မစ္စတာဘေးက LDP ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဖြစ်ဂျပန်နိုင်ငံကိုနောက်ထပ်3နှစ်ဆက်ပြီးဦးဆောင်သွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ်။ဒီဆုံးဖြတ်ချက်အရနောက်လာမှာကျင်းပမယ့်ပါတီကောင်းဆောင်ရွေးကောက်ပွဲမှာကျွန်တော်ရှင်းပြပါမယ်လို့ကြေညာသွားပါတယ်
။အိန္ဒိယနိုင်ငံတောင်ပိုင်းကာရလာပြည်နယ်မှာရေကြီးရေလျှမ်းမှုကြောင့်တိဆောက်သူဦးရေဟာတနင်္ဂနွေနေ့အထိဆို445ဦးရှိသွားပြီဖြစ်ပါတယ်။ရေပြန်ကျသွားတာနဲ့အမျှနောက်ထပ်အလောင်း28လောင်းထပ်ပြီးတွေ့ခဲ့တယ်လို့ရှင်းလင်းရေးကိုလည်းဒုနဲ့ဒဲနဲ့လုံနေရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။လူပေါင်းတပ်သားလောက်ဟာယာယီကယ်ဆယ်စခန်းတွေမှာစုပြုံနေထိုင်ရပြီးနောက်ထပ်ပျောက်ဆုံးသူက15ဦးရှိတယ်လို့သိရပါတယ်။ရေကြီးမှုကြောင့်နေအိမ်တွေနဲ့လူအများသွားလာရာနေရာတွေမှာအမှိုက်တရိုက်တွေနဲ့တဲတွေပြည့်နေတဲ့အတွက်အာဏာပိုင်တွေဟာရှင်းလင်းရေးကိုအကြီးအကျယ်လုပ်နေရပါတယ်။ကာရလာပြည်နယ်ဝန်ကြီးချုပ်ကတော့ရေကြီးတဲ့ခံရတဲ့နေအိမ်ပေါင်း13,000ကျော်ဒါမှမဟုတ်ရေတံခံရတဲ့နေအိမ်အလုံးရဲ့3-2ပုံအတွက်ရှင်းလင်းရေးလုပ်နိုင်ခဲ့တယ်လို့သူ့ Twitter မှာရေးပါတယ်။ဒေသရင်းလျှက်စစ်မီးပြန်တဲ့တွေ့တာနိုင်မှုလဲအာဏာပိုင်တွေလှုပ်ဆောင်နေပါတယ်။နေအိမ်ပြန်နိုင်ပြီဖြစ်တဲ့လူတွေအတွက်ရေကြပြီးတဲ့နောက်ပိုင်းကျုံရတတ်တဲ့မွေးအန္တရာယ်သတိပေးချက်တွေလည်းထုတ်ပြန်ထားပါတယ်။တည်ဆုံးသူတွေတနေ့တခြားတိုးလာနေတာမို့နောက်ထပ်တည်ဆုံးသူတွေဟာရေကြီးမှုနဲ့ဆက်နွယ်မှုရှိမရှိစစ်ဆင်းနေတယ်လို့လည်းပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။
အီရန်နိုင်ငံရှိပိုင်းအီရန်နိုင်ငံရဲ့နေဆက်မှာတနင်္လာနေ့မနေ့အစောပိုင်းကပြင်းအား6ရှိတဲ့ငလျင်တစ်ခုလုခတ်တာကြောင့်လူနှစ်ယောက်သေဆုံးပြီး250ကျော်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကာမန်ရှားပြည်နယ်ဂျာဗန်ရူဒ်မြို့အနောက်တောင်ဘက်16မိုင်ကွာကမ္ဘာမြေအပေါ်နားမှာဗဟိုပြူပြီးငလျင်လုခတ်သွားတဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အဲဒီနေရာမှာပြီးခဲ့တဲ့နှစ်ကလည်းအားပြင်းတဲ့ငလျင်တစ်ခုလုခတ်တာကြောင့်လူရာပေါင်းများစွာသေဆုံးရပါတယ်။255ယောက်ဒဏ်ရာရတဲ့ထဲမှာ6ယောက်ဟာဒဏ်ရာပြင်းထန်တယ်လို့ကာမန်ရှားစစ်တပ်ကသူရေးပေါ်ဌာနအကြီးအကဲဆာဟက်ရှာရီဒါရီကပြောပါတယ်။အီရန်နိုင်ငံဟာငလျင်ကြောချင်းတစ်ခုအပေါ်မှာတည်ရှိနေပြီးမကြာခဏဆိုသလိုငလျင်လှုပ်ခတ်တာနဲ့ကြုံရလေးရှိတဲ့နိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကကာမန်ရှားဒေသမှာပဲပြင်းအား9.3ငလျင်လှုပ်ခတ်တာကြောင့်အဲ့ဒီဒေသမှာလူပေါင်း6000ကျော်သေဆုံးပြီးအိမ်နီးချင်းအီရန်နိုင်ငံမှာလူ8ယောက်သေဆုံးပါတယ်ခင်ဗျာ
။ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုချိုသိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုတော့အရင်ဆုံးမြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းတွေတစ်ပုဒ်ကိုနှစ်ဆက်ပြပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အုပ်ဒီချိုးဖောက်မှုနဲ့တရားစွဲခံရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကိုဒီကနေ့စီရင်ချက်ချတော့မှာဖြစ်ပါတယ်။တရားရုံးရဲ့ဒီကနေ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီပြည်ဝင်ပြောင်းလဲရေးရည်ချိန်နဲ့မြန်မာသတင်းမီဒီယာလောကရဲ့လွတ်လပ်ခွင့်သတင်းပေါ်ထုတ်ခွင့်တရုတ်တကံကိုထင်ဟပြတ်တမဲ့ပြရုပ်ဖြစ်တယ်လို့လွတ်လပ်ခွင့်လှုပ်ရှားသူတွေကတုံးသက်ပြောဆိုနေကြပါတယ်မြန်မာတရားစီရင်အနေထားပေါ်ဒီအမှုစီရင်ချက်ကမီးမောင်းထိုးပြတ်မှာဖြစ်တယ်လို့သတင်းတော်နှစ်ဦးအတွက်တရားမျှတမှုရစေခြင်းတယ်လို့လည်းပြောဆိုကြပါတယ်ဆက်တွယ်မီးမြန်းထားတဲ့မတ်စုမောင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတောက်တွေဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုပါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပြီးတော့အင်းစိန်အကျဉ်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့မှာတော့မင်္ဂလာတုံတရားရုံးမှာသူတို့ကိုပထမဦးဆုံးအကြိမ်ရုံးထုတ်ပြီးရမန်ယူခဲ့ပါတယ်။အဲဒီနောက်မှာတော့သူတို့ကိုအကြိမ်ချင်းရုံးထုတ်စစ်ဆေးခဲ့ပြီးတဲ့နောက်မှာဇူလိုင်လ9ရက်နေ့2018ခုနှစ်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝရီနဲ့ဆွဲချက်တင်မှုရန်ကုန်မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်ချက်ချခဲ့တာပါ။မနေ့ပြန်ဩဂုတ်လ28ရက်နေ့မှာတော့ရိုက်တာသတင်းတောက်နှစ်ဦးကိုအပြစ်ရှိမရှိတရားရုံးကစီရင်ချက်ချတော့မှာဖြစ်ပါတယ်။ဒီမိုကရေစီဖော်ဆောင်နေတဲ့အရသာအစိုးရလက်ထက်တရားစီရင်ရေးအခြေအနေနောက်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုအခက်အခဲတွေကိုထင်ဟပ်စေတဲ့သတင်းတောက်နှစ်ဦးရဲ့အမှုကိုနိုင်ငံတကာကပါစိုးရိမ်မကင်စောင့်ကြည့်နေကြတဲ့အချိန်မှာတော့မြန်မာအစိုးရအနေနဲ့အမှန်တရားဘက်ကိုယက်တီစေချင်ပါတယ်လို့လူခွင့်ရေးလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်စုဝင်းကအခုလိုတိုက်တွန်းပြောဆိုလိုက်ပါတယ
်။ကျွန်တော်အခုရောက်ဖြစ်စေချင်တာအမှန်တရားဘက်ကိုယက်တီစေတဲ့အမှုရနေဖြစ်စေ။တိုင်းနဲ့နိုင်ငံတကာလည်းတော့ conference ဖြစ်နေတယ်။ဘာကြောင့်မို့နိုင်ငံများစိုးရိမ်နေလဲဆိုတော့ဒီလူတွေမှာအဖြစ်မရှိဘူးဆိုတော့ပြည်နယ်တွေကြောင့်မို့ပြည်နယ်ရှိတဲ့လူတွေကိုတက်တက်ကြီးတရားစွဲပြီးထောက်ချလိုက်မှမျိုးဖူးကြတယ်ကြောင့်မို့နိုင်ငံများစိုးရိမ်အဖိုးရအနေနဲ့နိုင်ငံတကာပြည်အောင်ဒီမဆိုင်ချင်ဘူးဆိုရင်တော့အမှန်တရားကိုမျက်ခွေမပြည့်ဘူးလို့ပြောနေတယ်။အဲ့တော့ဒီအမှန်တရားကအားလုံးနဲ့ရှင်းနေပြီးသားဒီအမှုသွားမှုတာအားလုံးရတယ်ရှင်းနေပြီးသားဖြစ်တယ်။အဲ့တော့အဖိုးရကိုကျွန်တော်အနေနဲ့တိုက်တွန်းနေတာကတော့အမှန်တရားတိုင်း ဖြစ်အောင်လို့ရအောင်ဆောင်ရွက်ဖို့လိုမယ်လို့ယူဆတယ်။အဲ့တော့နောက်တစ်ခုကကျတော့ကျွန်တော်စိတ်ကူတာဒီ TRC ရဲ့မန်နေရာတကယ်ရောလွတ်လပ်ပြီးတော့အမိခိုးကင်းပြီးတော့ဒီတရားမျှတအောင်ဖုံးခက်နိုင်တဲ့တရားစီရင်မှန်တယ်ဖြစ်ရလားဆိုတာကကျွန်တော်နေတဲ့အကြီးအမေးဆုံးထုတ်တယ်။တရားစီရင်မှန်တဲ့အနေနဲ့ဒီစံကြယ်ဖြောင်းမှတ်မှုမရှိလို့ရှင်တော့မရှိတဲ့ဘက်ကိုကျွန်တော်ဒီဒီလေးနေနဲ့မတရားထင်ရမှာပဲ
။ရိုက်တာသတင်းတော်လူငယ်နှစ်ဦးသတင်းရယူမှုနဲ့ဖမ်းဆီးထောင်ချတရားစွဲဆိုခံရတဲ့အနေအထားကတော့အရက်သားဆိုရလက်ထက်သတင်းချက်လက်ရယူဖို့စ조사နေတဲ့သတင်းသမားတွေကြားစိုးရင်စရာအန္တရာယ်ရှိလာနေတဲ့အနေအထားဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကလူခွင့်လှုပ်ရှားသူတဦးဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ
်။ကိုဝါလုံးနဲ့ကိုကျော်စိုးတို့စဖမ်းတယ်ဆိုကြတဲ့ကထောင်ထဲမှာထိသိမ်းထားတယ်ဆိုတဲ့အချိန်ကစပြီးတော့တမတို့ဒီမီဒီယာလောကထဲမှာသတင်းမီဒီယာထဲမှာအငယ်တွေထဲမှာဆိုရင်တကယ်အငယ်ရှိနိုင်တယ်လို့ပြောရရခိုင်လို့ပြည်ပခါဖြစ်နေတဲ့နေရာမျိုးတွေမှာသတင်းသွားယူရင်ဖြစ်စဉ်ဖြစ်လိုက်တဲ့တကယ်တကယ်ဖြစ်ရမှာကိုတော့ယူနေတော့မှအထင်ကြီးဖမ်းဆီးခံရနိုင်မှာဆိုတဲ့စိတ်တဲ့အစိတ်ပေါ်လေးတကယ်အငယ်ပါဒါပြင်မနေ့ကတမတို့သူတို့စီရင်ချက်ထားမယ်ဆိုတော့တော့တကယ်လူလားကတော့သူတို့ဟာအပြည့်မရှိလို့တော့ယူစားတယ်တကယ်လည်းယုံကြည်တယ်အဲ့အတွက်တော့မလို့သူတို့လွတ်ပေးရမယ်တရားသေးလွတ်ဖို့အဲ့ညာအတော့မို့ဆောင်လူလားတယ်တရားမျှတမှုရှိဖို့တမတို့အဓိကဟိုရက်ဘက်ခွဲစည်းတွေကတောက်ဆိုခဲ့ကြရည်လည်းရှိရပါတော့ဆိုတော့အကယ်၍သာသူတို့ပုံမှာထမလိုက်တဲ့ပြစ်ဒဏ်ဒီဒုံတရားကြီးမားခဲ့မယ်ဆိုရင်ဒါကသတင်းလောကတစ်ခုလုံးစိန်ခေါ်လိုက်တာဖြစ်သွားပါလိမ့်မယ်ဒီအစိုးရအနေနဲ့လည်းတိုင်းရတကာမှာပါအရှက်ရပွဲဒီတရားသူကြီးနဲ့အရှက်ရပွဲစီရင်ချက်ခုဖြစ်လာလိမ့်မယ်လို့ညင်းနေ
ရိုက်တာသတင်းသမားနှစ်ဦးရဲ့တရားမျှတမှုရစေဖို့အတွက်ညုံထုတ်ချိန်မှာတော့သတင်းသမားတွေဟာသူတို့နဲ့အတူရှိနေကြတယ်ဆိုတာပြသတဲ့အနေနဲ့သူတို့လူမျိုးရေးအတွက်စင်တူတီရှပ်တွေဝစ်စင်ပြီးဝင်းရံကြမှာဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ရဲ့အမှုဆောင်ဒါရိုက်တာကိုဆောင်ခါကပြောပါတယ
်။ဟိုမင်းပြန်ကအမင်းထားမှာဆိုတော့အရင်ကြီးကနောက်ထပ်ကတော့သူတို့လက်ရှိဆွေးနွေးတင်ထားတဲ့ဥပဒေကလည်းထောင်နဲ့14မိနစ်အထိကိုချလို့ရတာဖြစ်တဲ့အတွက်ကျွန်တော်တို့ကစိုးရင်စိတ်တွေတော့အများကြီးရှိတယ်။အဲ့တော့ကျွန်တော်တို့ဒီလိုအချိန်မျိုးမှာပဲဖြစ်ဖြစ်ဒါလက်လုံးမှာလည်းကိုယ်အလုံးရဲ့ဇနီးဟာလည်းဒီလောလဟိုဇနီးကိုမေးထားဖြစ်တဲ့အတွက်အတူလည်းကျွန်တော်တို့ကအများကြီးစပို့လုပ်ပြလို့ရတယ်ပေါ့နော်အထူးသဖြင့်ကျွန်တော်တို့တတ်နိုင်တာကဒီသူတို့ကိုပောက်ခံနေဝင်းရင်လည်းသူတို့နဲ့အတူရှိကြအောင်ကျွန်တော်တို့ပြဖို့လိုအပ်တယ်ဆိုတာမျိုးကျွန်တော်တို့စဉ်းစားမိတယ်နောက်တစ်ခုကျတော့တရားရုံးတွေကျွန်တော်တို့အဲ့လိုမျိုးတောင်းဆိုချင်တာရှိတယ်ပေါ့အထူးသဖြင့်တော့ဒီလက်ရှိအမှုကိုမှန်မှန်ကန်ကန်ညှန်းညှန်းတတ်တာနဲ့ပြည်မီဒီယာတို့လက်ခွင့်ကိုအလေးပေးပြီးတော့ဒီပေါ်မှာမနက်ဖြန်ကစုံပြည့်တဲ့ချက်ကိုကျွန်တော်တို့ကမိတာရက်ခံပြင်တယ်ပေါ့နော
်မနက်ဖြန်မှာတော့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုတန်ဦးမောင်နဲ့ကိုကျော်စိုးဦးတို့ကိုအမှုစီရင်ချက်ချမှာဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့နိုင်ငံတော်လှုပ်ရွက်ချက်အဥပဒေအရအမြင့်ဆုံးထောင်နဲ့14နှစ်အထိတရားရုံးကဆုံးဖြတ်ချက်ချနိုင်ပါတယ်ရှင
်ဒါကတော့မတ်စုမွန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဆက်လက်ပြီးနားဆင်ကြရမှာကမြမအကြီးစုနေကမဲ့ဖြစ်ပါတယ်မြမနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်တွေမှာအောင်မြင်ဖို့ဆိုတဲ့နေရာမှာတဲနာအဖွဲ့တွေနဲ့ဆွေးနွေးမှုကအဓိကပိုးပြီးတော့ပြုလုပ်ဖို့လိုတယ်လို့မြမညဉ့်ဉန်းရေးလုပ်ငန်းစဉ်ဒီမှာထဲတဲ့ဝင်ပါဝင်ဆောင်ရွက်ခဲ့တဲ့အရင်ဆက်မှုဝန်ကြီးဟောင်းဦးစိုးသိန်းကပြောဆိုလိုက်ပါတယ်။ဝန်ကြီးဟောင်းဦးစိုးသိန်းကိုရန်ကုန်မြို့ VOA ရုံးရဲ့တာဝန်ခံအဖြစ်ရောက်ရှိနေတဲ့ Editor ကိုသိန်းထိုင်ဦးကကိုတိုင်တွေ့ဆုံမေးမြန်းတင်ဆက်ထားတာကိုနားဆင်နိုင်ကြပါပြီခင်ဗျာ
။ခုဒီငင်းချမ်းရေးလုပ်ငန်းစဉ်ငင်းချမ်းရေးအကြောင်းစာအုပ်ထုတ်တဲ့နေ့ဆိုတော့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ပဲကျွန်တော်အဓိကထားပြီးတော့မေးချင်ပါတယ်ခင်ဗျ။ဒီငင်းချမ်းရေးလုပ်ငန်းစဉ်ဒီမှာထဲထဲဝင်ဝင်ပါဝင်ခဲ့တဲ့သူတယောက်အနေနဲ့ပေါ့။ပထမဆုံးမေးခွန်းကတော့ဒီနေ့ငင်းချမ်းရေးလုပ်ငန်းစဉ်ကဒီငင်းချမ်းရေးရအောင်ကြိုးစားနေတဲ့လုပ်ငန်းစဉ်ကအရင်အစိုးရနဲ့အခုလက်ရှိအစိုးရပေါ့။ဘာရီမြန်ကွာခြားချက်ရှိပါလဲခင်ဗျ
။သူကလုတော့ရှေ့ကိုရွှေ့နေတာပဲတချို့လဲရခင်ရလူတွေလည်းအဲ့ထမပါပါတယ်သို့တော်လည်းပဲကျွန်တော်မြင်တာကပုံပြီးရင်းနှီးမှုရယူရတယ်ပုံပြီး trust ပေါ့နော်တယောက်တော့တယောက်နဲ့ညီကိုမောင်တော်မလို့ family လို့ဖြစ်သွားအောင်ငင်းငယ်ရယူမဲ့အဖွဲနဲ့ငင်းငယ်ယူမဲ့တဘောအီးရီကိုအဖွဲတွေနဲ့ဒီဘက်ပေါ့အစိုးရဘက်ဆိုတာအားလုံးကတစ်ခါပုံပြီးရင်းနှီးမယ်ပုံထိတွေ့နေမယ်ဆိုတာပုံပြီးရှေ့ကိုတိုးတယ်ပဲထိတွေ့မှုနည်းရင်တော့မီးတဲ့ချိတ်လို့ပဲကျွန်တော်တစ်ခါစာအုပ်တစ်ခုမှရေးဘူးတယ်ငင်းငင်းရင်းနဲ့ပတ်သက်လို့ဒေးဗစ်ထော်ပြောတာကိုကျွန်တော်မှတ်ထားဘူးပဲပထိုဒေးဗစ်ထော်ဆုံးသွားပါပြီ။သူကတော့ trust ပေါ့ trust ကိုတည်ဆောက်အောင်ပဲ trust ရရင်တော်တော်ရှိကိုတိုးမယ်။ပြီးလျင်ဇပွဲပုံမှာဆွနေရမယ်များများ။အဲ့ဆိုရင်ပို့ပြီးရှေ့တိုးမယ်ဒါဒေးဗစ်ထော်ပြောခဲ့တာ။အဲ့ဒီသူဟာကိုပဲကျွန်တော်လမ်းလောက်ပါတယ်။အလားတူပဲကျွန်တော်နောက်တစ်ခုလွယ်လွယ်ပဲပြောပါတယ်။ မင်းကလေးနောက်ပိုးပိုးတလူပဲဗျာလို့ငင်းညာကြီးရဟုတ်လားနောက်ပိုးပိုးကစားတော့ခမရနေ့တိုင်းသွားနေမှာပူဟန်ကြတယ်ဗျာခဏခဏတွေ့ဟုတ်လားမဟုတ်သူများပူသွားမှာဟုတ်ဗျအဲ့ဒီလိုတော့ကျွန်တော် very simple ကျွန်တော်အမြင်ပြောဘူးပါ
သားဟူကွာချားချက်တခုရှိနေတယ်လို့ပြောကြတယ်လား
ဟုတ်တယ်ဟာတယ်ဗျာနော်
ဟုတ်ကဲ့
အဲဝေးတယ်ပေါ့အနေဝေးတယ်ပေါ့
အခု21ရာစုပင်လုံတတိယကျင်းစီဝေးမှာတိုင်းသားခေါင်းဆောင်တချို့ကလည်းအလွတ်သဘောဆွေးနွေးမှုတွေရဲ့ခန့်ကန်တာအရေးကြီးတယ်လို့သူတို့ကထောက်ပြခဲ့တာတွေရှိပါတယ်အလွတ်သဘောဆွေးနွေးမှုတွေကရောငင်းကြီးဖြစ်စင်မှာရှိပါတ
ော့အဲ့ဒါအထူးကကြတာဗျပြီးခဲ့တဲ့ကာလကလေအလွတ်သဘောကပုံများတယ်ဗျပြီးရင်ဆွေးနွေးဖို့ဆွေးနွေးတဲ့ဇဘောမှာတန့်နေရင်လေခဏ coffee break လုပ်ပြီးတော့အလွတ်သဘောညှိတာဗျအလွတ်သဘောညှိပြီးတော့ပြန်ဝင်ရတယ်တော့အလွတ်သဘောပြိုးနိုင်လေကောင်းနေပဲနောက်တစ်ခုကဗျာကျွန်တော်တို့ကယခုတည်းကကျွန်တော်ငင်းငင်းရေးမှာဟိုမပါတော့ပါဘူးဟိုဖိတ်မှာကျွန်တော်တက်တာအခုအစိုးရလက်ထက်မှာလေတို့လေကျွန်တော်ယနေ့တိုင်ကျွန်တော်တိုင်းရင်းသားတွေအိမ်တွေနေမြေတွေကျွန်တော်သွားနေတော့ဗျာအဲ့လိုရင်းနေတာဗျာဟိုအလုပ်ကြတော့ပြိုးရတာသဘောပေါက်လွယ်တယ်ဗောနော်တယောက်တယောက်အဲ့ဒါတော့ကျွန်တော်အတွေ့အကြုံပဲကျွန်တော်ကုသတိတိုင်ဘိုးချုပ်ကြီးမူတူဆိုပြောအဖွဲနေပြီးရောရင် तू ကကိုထမင်းကျွေးတယ်ကိုကသူ့ထမင်းကျွေးတယ် तू ရှိတဲ့အိဆောင်ကိုကျွန်တော်သွားတယ်အခုတည်းရင်းနေတာဗျာညီကိုလို့ဟန်ဆောင်မဟုတ်ဘူးဗျာကျွန်တော်တာဝန်အရရင်းနေတာမဟုတ်ဘူးဒီလိုအဲ့လိုဆိုပို့ပြီးတော့ဟိုတီဆောင်ရတာနည်းနည်းရှိတူးမယ်လို့ခင်ပြောတယ်ပဲနည်းနည်းကွာဟတာကတ်သွားမယ်လို့ကျွန်တော်ထင်တယ်အ
ဲ့တော့တချို့သုံးသက်တာကဒီငင်းကြီးလုပ်ငန်းစဉ်မှာအစိုးရကဒီလက်ရှိတက်မတော်အပေါ်ဩဇာတည်ရောက်မှုကလည်းအရေးကြီးတယ်ပေါ့လေ။ဟောအစိုးရနဲ့ဒီတက်မတော်ကြားချင်းကပ်ပုံတွေတူညီနေဖို့လိုတယ်ဆိုပြီးတော့ပြောတာမျိုးလည်းရှိပါတယ်။အဲ့တော့အစိုးရလက်ရှိအစိုးရအရင်အစိုးရတုန်းကတက်မတော်နဲ့ပို့ပြီးတော့နီးစပ်တယ်လို့ပြောလို့ရလား။လက်ရှိအစိုးရရဲ့တက်မတော်ပေါ်ဩဇာတည်ရောက်မှုကရောရင်းချင်းလုပ်ငန်းစဉ်ပေါ်မှာအသက်ရောက်မှုရှိပါလားခင်ဗျ။အ
ရင်တော့ကတော့ဒီလိုဗျ။ကျွန်တော်တို့ကလည်းဟိုစစ်တိုက်လာတဲ့လူတွေဆိုတော့ frequency တူတယ်ပေါ့ပြောလိုက်ရင်ခံစားချက်ချင်းတူတော့တက်မတော်လက်ရှိအုပ်ချုပ်နေတဲ့လူနဲ့တမတော်ထွက်လာတဲ့ဟိုကျွန်တော်တို့ငင်းငင်းလေးလုပ်တဲ့လူတွေနဲ့ဟို concept လေးကတိတ်မောက်กว่าဘူးပေါ့အခုကျတော့အရသာဘက်ကနေဟိုကကျတော့နည်းနည်းလေးกว่าဟနိုင်ရဲ့အမြင်ကသို့တော်လည်းပဲနည်းနည်းပိုกว่าဟရင်ပို့ပြီးတော့နှစ်ယောက်စပွဲပေါ်မှာထိုင်ပြီးဖလှယ်ရမယ်ဆွနွေးရမှာတတန်နဲ့ထွက်မှာပေါ့နှစ်ယောက်ဝေးနေလည်းမရပြန်ဘူးညကျွန်တော်မြင်တာတော့ဘာပဲလုပ်လုပ်ပါခင်ဗျာ leader လုပ်တဲ့လူတွေကတော့ဟဲရန်သူလည်းရှိမယ်ခမင်းနဲ့သဘောထားမတည့်တဲ့လူတွေရှိနိုင်တယ်ခမင်းကိုအမြင်ဆောင်တဲ့လူတွေရှိနိုင်တယ်ခမင်းကိုထောက်ခံတဲ့လူတွေရှိနိုင်တယ်ဒါပေမဲ့အားလုံးခမင်းကတသားရထားပြီးထိတွေ့နိုင်ရင်ခဲအောင်မြင်ပါမယ
်တနင်္ဂနွေလုံးအပြည့်ကတ်ရက်စဲကြီးပေါ့လေသဘောတူစာချုပ်ကိုအားလုံးပါဝင်လက်မှတ်ရေးထိုးမှာအဓိကဟန်တာရှိနေတယ်လို့ပြောရင်ဘယ်ဟာအဟန်တာလို့ပြောမလဲခင်ဗျအ
ဲ့ဒီ NCA လက်မှတ်ထိုးဖို့အတွက်ဒီငူချမ်းကိုပြည့်စုံတော့အလုံးပါတယ်ဗျာဒါပေမဲ့တခုရှိတယ်ဗျာခမရကူလံဘီယာတို့ဘာတို့တွေလုံနေကြတယ်ကတဖွဲ့ပဲဗျာကျို့တို့လည်းအဖွဲ့ဟာများသားဗျာကျွန်တော်တို့စအဦးဆုံး17 17လုံးက17ဖွဲ့12ဖွဲ့ပဲရှိတာဗျာနောက်တော့16ဖြစ်လာတယ်ဗျာဟုတ်လားအဖွဲ့လေးတွေကထပ်ပြီး20ကျော်တောင်ဖြစ်နိုင်တယ်ဗောဗျာသဘောကတော့ဒါကြောင့်မလို့အတော်ရခက်တဲ့လုပ်ငန်းစဉ်ပဲဗျာ
ပင်လုံညီလာခံ20တရာစုပင်လုံညီလာခံတတိယစီဝေးအပြီးမှာကိုမြောက်ပိုင်းဒေသမှာတိုက်ပွဲတရာစင်ကျော်ဖြစ်တဲ့ဆိုပြီးတော့တိုင်းရင်းသားအဖွဲ့အစည်းတွေကပြောထားတာရှိပါတယ်ဒီနေရာမှာကျွန်တော်ကအိန္ဒိယတရုတ်နိုင်ငံရဲ့အခန့်ကန်တာပေါ့လေတရုတ်နိုင်ငံရဲ့အခန့်ကန်တာကဒီချင်းချင်းဖြစ်စဉ်အတွင်းမှာဘလောက်အရေးကြီးပါသလဲခင်ဗ
ျသူလည်းတက်နေမှာတော့ကူညီတယ်ဗျသူအခန့်ကန်တာလည်းအရေးတော့ကြီးတယ်ဒါမဲ့လို့ဟိုဟာတော့မဟုတ်မိန်းတော့မဟုတ်ဘူးဗျအဓိကကြာသူကအစိုးရတက်မတော်ရဲ့ဒီလိုပဲကိုကိစ္စအဓိကကြတာပေါ့
ဒီငင်းချမ်းရေးဖြစ်စင်မှာအခုဒီနေ့ဆိုလို့ရှိရင်ငင်းချမ်းရေးလုပ်ငန်းစဉ်အသင်္ကန်းစာပေါ့9နှစ်အတွင်းမှာကျွန်တော်တို့သင်္ကန်းစာယူစရာလို့ပြောရင်ဘယ်အချက်တွေအဓိကသင်္ကန်းစာလို့ပြောမလဲ
နိုင်ငံခြားပညာရှင်တခါလဲအားကိုးတယ်ပေါ့เนาะခင်ဗျားသိပါတယ်ကျွန်တော်တို့အင်္ဂလန်က Irish ကเนาะသူတို့ကခေါ်ပြီးတော့ consult လုပ်ပေးမယ်လို့မတူဘူးဗျကျွန်တော်တို့ဦးအောင်မင်းတို့ဦးလာမောင်ရွှေတို့ကိုခုနကိုအောင်နိုင်တို့အဖွဲ့ရဲ့လုံမှုပုံယုံကြည်တယ်ပေါ့နိုင်ငံသားတဲ့ဆိုင်သူတို့ပုံနားလေတယ်တချို့ Federalism ကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာအပိုင်းအစတချို့ပါပြီးသားဒါကို implement လုပ်ရနိုင်တယ်တော့လုပ်လိုက်ရင်သူတို့နဲ့ trust ပို့ရမယ်ဥပမာဗျ pine ya suyari. Through nine elbu, lululala suyari, pokwen pee, through the young jilam, and naru, pine, naru, ochoabala, tamara, kana, mahopala, so that concept a cheyam. Pine lodori, lululala, meloda bulu, teme melo, lulala would look kind of lochila. General Liza Shakunega, Lula Yarwala, Ingaliga, General Elubetinawe, Mamma Maloda Budigo, Logileva, Holadawa, Eluva Pine, Elu, Suya Lula Quen, Kona, Tres Lodori, Lula Quen, Uberi, Trumala Pinatati Shiva, Nangayama Tru Tayana Pinatati, Elu Lula Quen Baby Ro, Bahua, Pajagara Sima Kanguayama, Elu Lubilano, Trunene, E Transiadwe, Ninye Yada, Trunene Tuidome.
ไอ้ดรอสก็ละไม่ย่าတော့ดรอแบ็คขึ้นเนี่ยบ่เนาะอารุก็ซักกะตาเปียวนี่ตายินตาฤดูตรุเยกูกูบังจาดั้งกวินเนี่ยยงจีกวินด้วยลุบังกวินนี่ไปบ่ก่อนเลยโอ้โหตะคาระไม่ไปไหนเนาะโอเคปีสไปสเปซโดนตัวเมียนนี่แมะงารุงารุงารุดีตาของารุลงมาขึ้นแมะงารุดีตาของารุอโจชิเอาลงมาแมะโหล่ะปี่ดองสุสู้กะดีงารุกูญีฤทธิ์ลูกดิปิดเตอะนี่คอนเซ็ปต์ตอคําเนี่ยลูกเลยเปียเออไม่ย่าเนาะ
ခင်ဗျာခုနကြီးရေတွားဖို့ညင်းညင်းဆိုဆွတ်ဆန့်လို့ရတာဟုတ်ဟုတ်ကဲ့ဆွတ်ဆန့်နေပါပဲ။တောင်းပြန်နေပဲ။ခုနှစ်တာခုခုနှစ်တာဂျူစားခဲ့တယ်။ခုနှစ်တာအတွင်းမှာအောင်မြင်မှုတွေရနေပြီဆိုပြီးတော့လေလက်ရှိအစိုးရဒေါန်ဆန်းစုကြည်ဒီစင်ကာပူမှာပြောသွားတဲ့မိန့်ခွန်းမှာလည်းပြောပါတယ်။အဲ့တော့တကယ်ပဲအောင်မြင်မှုရတယ်လို့ယုံကြည်သလားကျင်းနဲ့အားရဒီညချင်းလုပ်ငန်းစဉ်မှာထဲထ
ဟုတ်လားပင်လုံးပဲခေါ်ခေါ်ပါပဲခေါ်ခေါ်တွေးဆောင်နေပြီးတော့ဒီအဖွဲ့အစည်းတွေခဏ institution တွေတည်ဆောက်ပြီးတော့ကြိုးပမ်းနေတာတော့ကောင်းတယ်သို့တော်လည်းတိတ်ပြီးတော့ကိုယ့်ကိုယ်ကိုလည်းအများကြီးလောကမှာအခက်ခဲရှိတာကိုယ့်ကိုယ်ကိုအထင်ကြီးခြင်းနဲ့ဟုတ်လားကိစ္စလေးအဲ့ဒါလိုရတဲ့ကြီးသွားလဲမရဘူးဗျအဲ့တော့ပုံမှန်လေးစဉ်းစားသုံးသပ်ဖို့တော့လိုတယ်တခါလေကြာရင်ကိုယ့်ကိုယ်ကိုပို၍ခရစ်တစိုက်လုံးနိုင်ရင်တော့ပို့တိုးတက်ဖို့နှိစက်တယ်ကိုယ့်ကိုယ်ကိုခရစ်တစိုက်လုံးတာနေရင်ခမရပျက်စီးဖို့နှိစက်တယ်ဒါမြန်မာသမိုင်းကိုကြည့်ရင်ခမရတွေ့လိမ့်မယ်မြန်မာသမိုင်းမှာအဲ့ဒီလိုနဲ့ဒုက္ခဖြစ်သွားတဲ့လူတွေတပုံကြီးပဲကိုယ့်ကိုယ်ကိုခရစ်တစိုက်လုံးဖို့လိုတယ်ပထမအဆင့်ကသူများကိုခရစ်တစိုက်လုံးတာတဲ့criticism မှာ self criticism ပို့အရေးကြီးတယ် after that organizational criticism ဒီလောကမှာ government ကို criticize လုပ်ရမယ်ကိုယ့်အကူအဲ့ criticize လုပ်တော့ happy ဖြစ်ရမယ်ကျွန်တော်တို့ပြောနေကြပါတယ်ကျွန်တော်ခုနကလည်းခင်ဗျားတို့ပြောဆိုကျွန်တော်ဘာမှတတ်ပါဘူးငြိမ်းငြိမ်းလုပ်တာဟုတ်လားဒါမဲ့လို့သူများအကူ criticize လုပ်ရင်လည်းလက်ခံတယ်လေမဟုတ်ဘူးလားလက်ခံရမယ်ကျွန်တော်တို့ပြောနေကြစကားကိုခါခါတဲ့စကားကိုခင်နာထောင်တာရနိုင်ငံရေးတော့ပဲခြူရာကြီးပဲနားထောင်ရင်ခင်ဗျာ power will spoil you absolute power ခင်ဗျာသိတယ်မလားအေ
းကျွန်တော်အချိန်ပေးတာဟောကျေးဇူးတင်ပါတယ်ခင်ဗျာ
တွေ့ရဝမ်းသာတယ်ဟုတ်ကဲ့
ဒါတော့ကိုတင်းထက်ဦးစီစဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်VOA American တန်ရဲ့တင်းနေလာနေမယ့်ပိုင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနာရီဝက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သိချင်းတွေတောင်းညင်ကြတယ်ဆိုလို့ရှိရင် VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီဝယ်ရှိပါပြီ။တော်ရရှင်တို့ဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်းတင်းနာနေနာနေခင်းဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုနဲ့ Facebook တို့အပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bammi.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်း
ဒါကတော့တင်းစားဆရာဦးစီစုအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။ပြီးတော့ကဘာတလွားထူးခြားဆန်းပြတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါ။အခုရေဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတာနာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
တော်ရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာတော်ရရှင်တွေအတွက်မြန်မာသတင်းလေးတို့နဲ့မြစ်တာဒေလက်ဆောင်ထုတ်လွှင့်ပေးမှာဖြစ်ပါရရှင်။အခုအရင်အောင် VOA ကိုစာတို့လေးတွေမှတ်ချက်ပေးပြီးတော့ကျေးဇူးတင်ကြောင်းပြောလာကြတဲ့တော်ရရှင်တွေမှာဆိုရင်တော့လေးလေးဆိုတဲ့တော်ရရှင်က VOA အမြဲတမ်းအားပေးနေပါတယ်။စနေနေ့တိုင်းရဲ့လေးလိုက်အစီအစဉ်ကိုကြိုက်နှစ်သက်ပါတယ်။VOA ကိုလေးစားပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျန်းမာပါစေလို့မေတ္တာပို့ပါတယ်တဲ့ဒီစာလေးကိုပြန်ကြားလောအစီအစဉ်မှာထည့်ဖတ်ပေးပါတယ်ဟုတ်ကဲ့အမြဲတမ်းနားထောင်နေတဲ့ပရိသတ်ဆိုရင်တော့အခုကျွန်မဖတ်ပေးတာလေးကြားလိုက်မယ်ထင်ပါတယ်နော်အခုလိုအားပေးတယ်ဆိုတာသိရတဲ့အတွက်အမတန်ဝမ်းသာမိပါတယ်ရှင်နောက်ထပ်သောရဆင်တဲ့ကတော့မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကမင်းနီဆိုတာပြည်နယ်စိန်ပေါမြို့ကပါတဲ့ဟုတ်ကဲ့
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန်ပေါမြို့ကပါ VOA ကိုနေ့တိုင်းနားထောင်ပါတယ်အလောက်ကနေပြီးတခြားသတင်းဌာနတွေကအတံပိုင်းဆိုင်ရာဖိုင်တွေကတည်ငြိမ်ပါတယ်အတက်အကျမရှိပါ VOA အတံပိုင်းဆိုင်ရာမှာတော့တီးလုံးတန်တာအတန်ကျဲပြီးသတင်းကြေညာတန်ကတိုးလိုက်ကျဲလိုက်ဖြစ်နေပါတယ်အထူးသဖြင့်တောက်ကြနေလိုမျိုးမှာအတံတွေကမကြားရဘူးဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော့ရရှင်စာကိုတွေ့ရလို့အမှန်တမ်းစိတ်ထမဇေဝေဇောဖြစ်ရပါတယ်ရှင်ကျမတို့စီမံကအတန်ထုတ်လွှင့်နေတာတနည်းအားတွေကပဲထုတ်လွှင့်တာဖြစ်ပါတယ်ဒါကြောင့်မလို့အထူးသဖြင့် American ပြည်အောင်စုကဖန်ယူနာဆင်နေဆိုရင်တော့အတန်ကတော်တော်လေးကိုကြည်လင်ပြတ်သားနေမဲလို့ကျမကယူဆမိပါတယ်ဘယ်ကများနားထောင်တာပါလဲကျမတို့အစီအစဉ်ကို VOA Mobile Telephone ကနားထောင်မယ်ဆိုရင်တော့ Mobile ပေါ်မှာ Application ရှိပါတယ်အဲ့ဒါကို Download လုပ်ပြီးတော့နားထောင်ကြည့်ပါနော်internet ကနေပြီးတော့လည်းဓာတ်ရိုက်နားထောင်တာအဆင်ပြေတယ်ဆိုရင် internet ကဓာတ်ရိုက်ထုတ်လွှင့်ပေးတာအတန်တည်ငြိမ်မှုရှိပါတယ် Facebook စာမျက်နှာပေါ်မှာတော့တခါတလေဒီထုတ်လွှင့်ပေးတဲ့နေအလိုက် Facebook Live မမိတာမျိုးနဲ့ဆိုရင်တော့တခါတလေအတန်အရင်ရောအဆင်မပြေတာတွေ့ရတတ်ပါတယ်ရှင်ဒါမဲ့လည်း American ပြည်တော်စုကနားထောင်နေဆိုလို့ internet ဒါမှမဟုတ် mobile application တို့ကနေပြီးတော့နားထောင်ကြည့်ပါဦးလို့အကြံပြုချင်ပါတယ်နော်အခုလိုနေ့စဉ်မပြတ်အားပေးတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်ရဲနာမောင်ဆိုတဲ့တော်ရရှင်ကလည်း VOA အဖွဲ့သားတွေအမောပြေအောင်လို့အခုလိုစာတို့လေးရေးလာပါတယ
်။မင်္ဂလာနနခင်းလေးဖြစ်ပါစေ VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာစွာနဲ့နိုင်ငံအကျိုးလူမျိုးအကျိုးနဲ့လူသားအားလုံးရဲ့အကျိုးကိုဗတ်မလိုက်ဖဲတိကျမျှတစွာနဲ့နိုင်ငံကုန်လူမျိုးကုန်ကိုမြှင့်တင်ပေးရင်းတရင်ထူးတရင်ဦးများစိတ်ချမ်းသာကိုကျမ်းမာနဲ့အစဉ်ထာဝရတင်ဆက်နိုင်ပါစေလို့ဆန္ဒပြုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။အခုလိုမျိုးအားပေးစကားတွေကြားရတဲ့အတွက်အထူးကျေးဇူးတင်ရပါတယ်။မြေဆိုးဆိုတဲ့တော်ရရှင်ကလည်းမြန်မာနိုင်ငံကနေပြီးတော့ Facebook Messenger ကနေမေးခွန်းတစ်ခုမေးလာတာပါသူရဲ့အမေကိုပြန်ပြီးဖြေချင်ပါတယ်ကိုမြေဆိုးက
VOA ခင်ဗျာကျွန်တော်က VOA သတင်းကိုညစဉ်လိုလိုနားထောင်လာခဲ့တာနှစ်ပေါင်း20ပြည့်ပါတော့မယ်အရင်တုန်းကရေဒီယိုမှာကြီးလင်းပြတ်သားစွာနားထောင်ခဲ့ရပေမဲ့ကုန်ခဲ့တဲ့3လလောက်ကစပြီးယနေ့အချိန်ထိရေဒီယိုလိုင်းမရှင်းမလင်းဖြစ်နေပါတယ်ဒါကြောင့် VOA ရဲ့ရေဒီယိုထုတ်လွှင့်မှုကို online ပေါ်မှာနားထောင်လို့ရပါသလားဖြေကြားပေးစေချင်ပါတယ်ဗျာ
ဟုတ်ကဲ့ပါကွန်မြူဆိုးသိကျင်တာကိုဖြည့်ပေးရမယ်ဆိုရင်တော့ဟုတ်ပါတယ် VOA အစီအစဉ်တွေကို online ကနေပြီးတော့နားထောင်လို့ရပါတယ် VOA မြန်မာပိုင်းရဲ့ radio အစီအစဉ်ကိုတိုက်ရိုက်ရောနောက်တော့မှပြန်ပြီးတော့နားထောင်ကျင်တယ်ဆိုရင်နားထောင်လို့ရနှစ်မျိုးလုံးရပါတယ်နော် လုံမြင့်တန်ကြားအစီအစဉ်တွေကိုလည်းဒီနေ့တိုင်းပဲ VOA မြန်မာဝိုင်း website လိပ်စာ bamis.voanews.com မှာတွားပြီးတော့နားထောင်နိုင်ပါတယ်။ mobile လက်ကင်ဖုန်းကနေနားထောင်ခြင်းနဲ့ဆိုရင်လည်းကုနာရောတော်ရရှင်တရားကိုဖြည့်ပေးခဲ့တဲ့လိုမျိုး mobile application ကို download လုပ်ပြီးတော့နားထောင်ပါမြန်မာပြည်ပြည်သက်အတွက်အလွယ်ဆုံးနေပြောပါဆိုရင်တော့ Facebook ကနေပြီးတော့နားထောင်တဲ့နေပါပဲ VOA Burmese News ဆိုတဲ့ VOA မြန်မာ Facebook စာမျက်နှာမှာအစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးသလိုအဲ့ဒီထုတ်လွှင့်ချိန်နောက်ပိုင်းမှာလည်းတွားပြန်ပြီးတော့နားထောင် video ဆိုရင်လည်းတွားပြီးတော့ကြည့်လို့ရပါတယ်အခုလိုမေးတဲ့အတွက်ကော VOA ကိုစာရေးပြီးတော့လှမ်းပြောလာတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ် VOA ကိုစာရေးပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တွေရဲ့စာရီကိုလည်းအခုဆက်ပြီးဖော်ပြပေးကြပါရစေ။အခုတော့ပညာရေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရင်ဖွင့်လာကြတာတွေကိုဖော်ပြပေးသွားကြပါရစေ။မိဘမေတ္တာဆိုတဲ့တော်ရရှင်တယောက်စာရေးလာတာကတော့နိုင်ငံတကာနိုင်ငံဖွံ့ဖြိုးဆိုရင်တော့ပညာရေးဌာနကအရေးကြီးဆုံးဖြစ်တာကြောင့်ပညာရေးဌာနမှာအလုပ်လုပ်တဲ့အထက်ကလူချင်းမင်းတွေရိုးသားဖို့လိုပါတယ်။အဂတိလိုက်စားမှုကင်းရှင်းဖို့လည်းလိုပါတယ်။ဒါကြောင့်မလို့မင်းတဲ့ပညာရေးဌာနမှာဖြစ်နေတာတွေကရိုးသားပါရဲ့လားဆိုပြီးတော့ဒီတော်ရရှင်မိကုန်ထုတ်လာပါတယ်။သက်ဆိုင်သူတွေသိရှိစစ်ဆေးပေးစေခြင်းလို့ပါတဲ့
အခုဆိုရင်နိုင်ငံတော်အစိုးရအနေနဲ့ပညာရေးပြည်ပြင်ပြောင်းလဲရေးအတွက် grade 1 grade 2သင်တန်းတွေပေးနေပါတယ်များမကြမီ grade 3လဲလာပါတော့မယ်ဒီသင်တန်းတွေအတွက်နိုင်ငံတော်ကသင်တန်းတက်နေတဲ့မူလနှံပြဝန်ထမ်းတွေကိုငွေကြေးဖြင့်ထောက်ပံ့ပေးတာပါအထွေထွေအသုံးစရိတ်တွေပေးပါတယ်ဒါပေမဲ့တချို့ဒေသတွေမှာပေးကပေးဤမရပါအထူးသဖြင့်ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမဆရာတင်နန်းအတွက်အချားမြို့နယ်တွေက12000ကောက်နေချိန်မှာကျွန်တော်တို့မင်းတပ်မြို့နယ်ရှိမဆရာတက်မဲ့ဆရာဆရာမတွေကိုတော့10000ခွဲစီကောက်ပါတယ်ဒါကိုမကျင်တဲ့လို့ပြန်ပြောကြတာနဲ့2000ပြန်ပေးမယ်ဆိုပြီး13000စီကောက်ပါတယ်အမှန်တော့မဆရာအတွက်ကောက်ခံတဲ့ငွေက11000ကျော်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါဒါအပြင်နေကြားတိုင်းကြားအပြောင်းအလဲတွေကိုလည်းတချို့ဆရာဆရာမတွေကိုသာထုတ်ပေးပြီးတချို့ကိုတော့မထုတ်ပေးပါဘူး။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ပဲဖြစ်ဖြစ်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပဲဖြစ်ဖြစ်ပညာရေးဌာနမှာဒီလိုဖြစ်နေတာတွေကနီးလန့်မှန်မှဟုတ်ပါရဲ့လားအဂတိလိုက်စားမှုတွေဖြစ်နေသလားဆိုတာကိုစုံစမ်းစစ်ဆေးပေးစေချင်ပါတယ်ခင်ဗျာ။
မိဘမိတာဆိုတဲ့တော်ရရှင်မင်းတပ်ပညာရေးဌာနမှာဖြစ်နေတာရိုးသားမှုရှိမရှိသက်ဆိုင်ရာတစ်ချက်လောက်ကြည့်ပေးပါအောင်ဆိုပြီးတော့ဗီဝေကနေတက်ဆက်အကြောင်းကြားလာတာဖြစ်ပါတယ်။စကိုင်းတိုင်းဒေတာကြီးကလေးမျိုးကတော်ရရှင်မင်းထက်နေကတော့စကိုင်းမှာဖြစ်နေတဲ့အထက်တန်းအလဲတန်းမူလာတန်းကလေးတွေကြုံတွေ့နေရတဲ့ပြဿနာပါဆိုပြီးတော့အရင်တုန်းကပညာရေးစနစ်နဲ့အခုပညာရေးပုံစံတွေပြောင်းလာပါပြီဆိုပြီးတော့သူရဲ့အမြင်ကိုရေးလာပါတယ်
။ VOE ကိုနားဆင်ခဲ့တာ88အရေးခင်မတိုင်ခင်ကတည်းကပါ။တခါမှစာမရေးဘူးပေမဲ့အခုတော့မရေးမဖြစ်လို့ရေးလိုက်ရပါပြီ။မြန်မာနိုင်ငံရဲ့ပညာရေးအကြောင်းပြောပြခြင်းလို့ပါ။တငယ်ချင်းကျောင်းဆရာဆရာမတွေကိုလည်းအားနာပါတယ်မြန်မာပြည်ရဲ့ပညာရေးကိုမြင့်တင်ဖို့အတန်းငယ်လေးတွေကစပြီးတော့သင်ကြားရေးတွေပြောင်းလဲနေပါပြီဒါပေမဲ့လို့ကျွန်တော်တို့ကလေးမျိုးကအထက်က1နှစ်စတဲ့ကျောင်းတွေကထထန်ကျောင်းသူကျောင်းသားတွေကတော့ဘောဓာမင်းမဖြစ်တဲ့ဘဝကိုရောက်ခဲ့တာဆယ်စုနှစ်တခုနေပါရောက်ခဲ့ပါပြီနှစ်ဆမှာအထက်ကကျောင်းတွေကိုအတက်ပြပေမဲ့သတင်းကျောင်းကျောင်းပိရဲ့ပြီးရင်တော့ကျောင်းသားရောဆရာပါကျောင်းကိုမတက်ကြတော့ပါဘူးမတက်နိုင်တဲ့သူကပညာဒါနသင်တန်းကျောင်းတက်နိုင်တဲ့သူကဘောဓာနဲ့ကိုပိုင်းသင်တန်းကျောင်းတွေကိုသွားတက်ရတဲ့အဖြစ်ပါပဲအတန်းငယ်တိုင်းမှာဖြစ်တဲ့ပြဿနာတစ်ခုကတော့ကလေးတွေအားလုံးကျောင်းဆင်းချိန်မှာတင်တဲ့အချိန်ပိုနိုင်ဝက်ခန့်တနားီခန့်လောက်အတွင်းမှာလစဉ် 9000 ကနေပြီးတော့ 10,000 အထိပြီးနေကြရတဲ့ကိစ္စပါပဲ။ကျွန်တော်တို့ငငယ်ကအနန္တဂိုင်းဝင်ကျေးဇူးရှင်ဆရာဆရာမအစ်စ်များရဲ့ကျေးဇူးနဲ့ကျူရှင်တော်မယူဘဲနဲ့ဆယ်တန်းအောင်ဘွဲ့ရခဲ့ပါတယ်။ပညာရေးလောကတိတ်အရေးကြီးမှလည်းသိကြလို့ပြုပြင်ပြောင်းလဲလာစအောက်ဒီလက်စားမှုတိုက်ဖြတ်ရေးကာလမှာဒီမိုဒီရီဒီလူတွေနဲ့တိုင်းပြည်အတွက်မျိုးဆက်သစ်ကောင်းတွေဘလို့များမွေးထုတ်ကြမှာလဲဗျာ။
အခုတလောချင်းပြည်နယ်ကနေရေးတဲ့တော်ရရှင်ရဲ့စာရီးခက်မြများတွေ့ရပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့ကိုပိုင်မြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းတပ်မြို့မှာနေပါတယ်ဆိုတဲ့ကိုရှီဘူကီကကျမတို့စီကိုမက်ဆန်ဂျာကနေပြီးတော့မကြာခဏအစာရေးတတ်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လည်းဒီနှစ်တက်တုန်းကကျမတို့ကိုနှစ်တက်မင်္ဂလာဆုတောင်းလေးစာရေးပြီးတော့ပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရေးပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VOE ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VOE ကိုအမြဲနားထောင်ပြပါတယ် VOE ကို17နှစ်အရွယ်ကလေးကနားထောင်နေတာပါဖေမေတို့ကပြောပါတယ်ဘာနားလဲလို့လေတချို့သောသူက VO ကိုနားထောင်နေသူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တဲမှာ VO PPC ကိုနားမထောင်ခိုင်းပါဘူးအမှန်တရားကခါးတီးတာကို ဝေဖန်ချံပြုပြရစေဒီမိုကရေစီလမ်းကြောင်းဖျောက်မြောင်သွားဖို့တက်မတော်ရဲ့ပါဝင်ပူပေါင်းမှုအရေးကြီးလာပါတယ်ပြည်ရင်းညီညွတ်မှဒီမိုကရေစီဖျောက်မြောင်သွားလို့ရမှာပါနိုင်ငံတကာနိုင်ငံဘယ်သူမှဆိုတသွေးတသန်တမိတ်ဒီလိုမျိုးပဲလူချင်းရမှာပါဘာဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရေးကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းတူခွင့်ရေးရမယ်ဆိုရင်တော့ညီညွတ်ရေးစာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ
်ဒါကတော့ချင်းပြည်နယ်မင်းနဲ့မြို့မှာနေထိုင်တဲ့ရှီဘူးကျူးဆိုတဲ့တော်ရရှင်သူရဲ့နိုင်ငံရေးအမြင်ကိုပိုင်ယူဆချက်ကိုလုံးလုံးလတ်လတ်ထုတ်ဖော်ပြောလာတာဖြစ်ပါတယ်ဗီဒီယိုတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်เนาะကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်ဒေတာတောင်းတဲ့သောရရှင်တို့အလှည့်ပေးခြင်းပါတယ်မင်္ဂလာပါ VOE ကျွန်တော်ကိုအမှတ်တရသချင်းလေးတစ်ပုဒ်လောက်ထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာတဲ့သောရရှင်ကတော့နေသွေးဆိုတဲ့သောရရှင်ဖြစ်ပါတယ်သူကအစောတော်ဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်သူကလောလောဆယ်ခိတမဲဆိုင်မြို့မှာရောက်နေပါတယ်အိမ်ကိုအရန်တတိယနေလို့ပါဆိုပြီးတော့နေသွေးဆိုတဲ့ VOE သောရရှင်သချင်းတောင်းလာပါတယ်ရှင်ဒီတော့ဒီတစ်ပတ်သူတောင်းဆိုထားတဲ့ဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့သချင်းလေးထုတ်လွှင့်ပေးခြင်းပါတယ်နော်ကိုနေသေးလဲအိမ်ကိုနေနဲ့အလွမ်းပြေရပြီးတော့အင်သားတွေလည်းသူ့ဘလောက်အိမ်ကိုလွမ်းနေတယ်ဆိုတာသိရမယ်လို့မျှော်လင့်ပါတယ်ဖြူရီတေးချစ်တော်ရရှင်ရဲ့အားလုံးနဲ့ဒီသချင်းလေးကိုဝိုင်းပြီးတော့နှစ်ချိုက်ခံစားနိုင်ပါစေလို့ဆုတောင်းပါတယ်နော်နားဆင်ကြည့်ပါအောင်ရှင်ဒီမှာပြည့်ဝေငါရောက်နေခဲ့ဒီလွမ်းနေစိတ်နဲ့စိတ်ချဒီမီဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းကလေးနေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်း VOA ရေဒီယိုအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့တွားနာဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်နိုင်ချမ်းမြေကြပါစေ
။ Amazing time in
Taro ba itana jo season tin set de myama bi ga pisa kana ko na sin ga ja ra phit par de aku ro tadin sa sia u si tu au mye ye pi twin tadin tong tat che season ko tin set pi ba me yakhan pyatana phit shin ya ma au mye mu ya ni ba ye la su de khong sin ne di de bat swin nwe tin pya tha ba de ma injin nai ga akuni tin set tha ba de khmyar
Bigger than Ogula and Sanga and Niha, Yakan Binema, ARSA, a champ at the Mariga, Nejazo Yetapo is a candy, Yagin Sakan Tonsi Lago, the Bianet, a champ at Winyo Takai Kera, the Nipi and Nipibare, the Bianet, Yakan Binem Yobanga, Nachal Dino, a Yedwashima Muslini, a Nijin Bangladesh Nangare, Trebigare, Pissing Yi Picarale, the Nipi and Nipibare, Titanita Gala Dwin, Eddie Petrane Patabi, Mima Suane, Mima Tamro Baga, Beluka and Regere. Belu ajuya la di yagere, petana pile itu, belu loga in sahunyatin esurago, piansina tontapu kaune cingle pibare, kurba ajau, lila sunui, timbia zobame.
Pigere, natausako, ogula nesangayeni, li aji eche, yakai binem yaupai, maundo bama, asa jampetamariha, nejazo yetapuis canrini, yakin sakan tonze lago, de bian net te sinin dakai kebari, asa a poetre, di dakai muha, patamazo nje, dakai muram hobau. နှစ်ထောင်စချောက်အောက်တိုဘာ9ရက်နေ့တုန်းကလည်းနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့အခြားစခန်းတစ်ခုစုစုပေါင်းစခန်းသုံးခုကိုအခုလိုပဲတပြိုင်နက်တည်းအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့ပါသေးတယ်။အဲ့ဒီလိုဝင်ရောက်တိုက်ခိုက်မှုလုပ်ပြီးဆယ်လနီးပါးအကြာမှာအဲ့ဒီအချိန်တုန်းကတည်းကတိုက်ခိုက်သူလူအများကြီးပါဝင်တဲ့ပိုးပြီးကျယ်ပြန့်တဲ့တိုက်ခိုက်မှုပြုလုပ်နိုင်ခဲ့တာဖြစ ုဖြစ်စဉ်နှစ်ခုကြားအခြေအနေကိုပြန်ပြီးသုံးသပ်ရရင်အောက်တိုဘာတိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ဟာအကြမ်းဖက်သမားတွေကိုနှိမ်နင်းတာလုပ်ပါတယ်။မောင်းတော့ခရိုင်မှာညမထွက်ရအမိန့်ထုတ်ပါတယ်။အကြမ်းဖက်မှုမှာမပါတဲ့အားလုံးသောမွတ်စလင်ကျွေးရသားတွေရဲ့သွားရေးလာရေးလုပ်ကင်စားတောက်ရေးအပါအဝင်နေပယ်များစွာမှာတင်းကျပ်မှုတွေလုပ်ပါတယ်။အဲ့ဒီလိုလှုပ်လို့မောင်းတော့ခရိုင်ဘက်ကရေလုံငန်းအားလုံးလိုလိုပျက်စီးသွားပြီးမွတ်စလင်ကျွေးရသားတွေအလုတ်ကင်ရှားပါရာနေ့စဉ်ဘဝရည်တည်ရေးအတွက်ရုန်းကန်ရခတ်တာတွေကြုံကြရပါတယ်။ဒီလိုပိုးပြီးဆင်းရဲကြက်တဲလာတဲ့မွတ်စလင်ကျေးရွာသားတွေကိုအာဆာအဖွဲ့ဝင်တွေကဝင်ရောက်စီရင်ကြပါတယ်။မနာခံသူတွေကိုအကြမ်းဖက်တပ်ဖြတ်တာလုပ်ပါတယ်။အဲ့ဒီလိုလုံနေတာကိုတိနေမြင်နေတွေ့နေပေမဲ့အုတ်ချုပ်ရေးနဲ့လုံချုံရေးအာဏာပိုင်တွေဘက်ကအကာအကွယ်ပေးတာဘာမှမလုပ်နိုင်ခဲ့ပါဘူး။ဒီလိုနီးနဲ့ပိုးပြီးများပြားတဲ့ကျေးရွာသားတွေကိုစီရင်မိပြီးအာဆာဟာအကြမ်းဖက်မှုကိုပထမတစ်ချိန်တုန်းကတည်းကကြဲကြဲပြန့်ပြန့်လုပ်နိုင်ခဲ့တာဖြစ်ပါတယ
်။ဒုတိယတစ်ချိန်အကြမ်းဖက်မှုဖြစ်တော့တမရိုကပူပြီးပြင်းထန်တဲ့နှိမ်နင်းမှုနဲ့တုံ့ပြန်ပါတယ်။အကြမ်းဖက်မှုဖြစ်ပွားပြီးနောက်ရက်ကနေအော်ဂိုလာ30ရက်နေ့အထိ9ရက်လောက်အတွင်းအကြမ်းဖက်သမား380လောက်သေချေတယ်လို့တမရိုဘက်ကသတင်းထုတ်ပြန်ပါတယ်။ဒီရက်အတွက်ဟာ2012ခုနှစ်ကစပြီးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုပဋိပက္ခတွေအတွင်းလူပေါင်း100ကျော်သေဆုံးခဲ့တာနဲ့နှိုင်းယင်ကိုအတော်လေးများတဲ့အရေးအတွက်ပါ။တရက်လူ80လောက်သေဆုံးသည့်အထိနှိမ်နင်းတာမှုဘလောက်ပြင်းထန်တဲ့နှိမ်နင်းမှုလဲဆိုတာခတ်မှတ်နိုင်ပါတယ်။နောက်ဆက်တွဲပေါ်ပေါက်လာတာကတော့မွတ်စလင်ကျေးရွာသား96သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်အပြိုလိုက်ထွက်ပြေးကြတဲ့ပြဿနာမွတ်စလင်နေအိမ်မောများစွာမီးလောင်တဲ့ပြဿနာစတာတွေဆက်တိုက်ဖြစ်လာပါတယ်မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့မွတ်စလင်ဦးရေ93,500ကျော်မောင်နှုတ်ခင်ဘက်ကမွတ်စလင်အင်ဂျီတွေရဲ့45ရာခိုင်နှုန်းနဲ့ညီမျှတဲ့အင်ဂျီ35,600ကျော်မီးလောင်ပြန်ကျခဲ့တယ်လို့ဆိုပါတယ်ဒီခြေအနေကိုကြည့်ပြီးအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကမြန်မာအစိုးရနဲ့တပ်မတော်ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုလူသားမျိုးနဲ့ဖြစ်တည်မှုကိုဆန့်ကျင်ရာရောက်တဲ့ရာဇဝတ်မှုကျူးလွန်တယ်ဆိုပြီးဆွတ်ဆွဲပစ်တင်တာဒဏ်ခအရေးယူတာတွေလုပ်တော့တာပါပဲ
ဒီပြဿနာပြည်လေရေးအတွက်အစိုးရဘက်ကနေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးရခိုင်ပြည်နယ်ပြန်လည်တိဆောက်ရေးဆိုင်ရာအဖွဲ့ဖွဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကိုဦးဆောင်စေပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့ဖွဲ့ပြီးအကြံပြုချက်ရယူပါတယ်။အဲ့ဒီအကြံပြုချက်ကိုအကောင့်ထဲပေါ်မဲ့အဖွဲ့ဖွဲ့ပါတယ်။အဲ့ဒီအကောင့်ထဲပေါ်နေတဲ့အဖွဲ့ကိုအကြံပေးမဲ့ ဒေါက်တာဆူရာကီရက်စတိရာထိုင်ဦးဆောင်တဲ့အဖွဲ့ဖွဲ့ပြီးအကြံဉာဏ်ရယူပါတယ်။အခုနောက်ဆုံးအကြံဖတ်မှုနောက်ပိုင်းရခိုင်ပြည်နယ်တဲကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမဲ့အဖွဲ့ဖွဲ့စည်းဆောင်ရွက်ပါတယ်။အခြားတစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးညှိနှိုင်းပြီးထွက်ပြေးသွားသူတွေပြန်လည်ခံရေးကိစ္စရခိုင်ပြည်နယ်မြောက်ပိုင်းကအခြေခံအဆောက်အုံတွေဖွံ့ဖြိုးရေးကိစ္စတွေအကြီးအကျယ်အကောင့်ထဲဖော်ပါတယ်။တက်မတော်ဘက်ကတော့အကြံဖတ်မှုနှိမ်နင်းစဉ်ကာလတာဝန်ယူခဲ့သူတချို့ကိုအရေးယူမှုလုပ်ပါတယ်။ဒါပေမဲ့ကံမကောင်းအကြောင်းမလှစွာပဲအကျန်းဖက်မှုဖြစ်ပွားပြီးတာတစ်နှစ်ကျော်လာသည့်အထိ5သိန်း6သိန်းလောက်ရှိမဲ့ဒုက္ခသည်တွေကနှစ်နိုင်ငံသဘောတူညီချက်နဲ့ပြန်လာသူတဦးတလေးမှမရှိသေးပါဘူး။မွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးသွားရတာသူတို့နေအမြောက်အများမီးလောင်ပျက်စီးကုန်တာလူခွင့်ရေးချိုးဖောက်ခံရတာစတာတွေကိုအရင်တည်ပြီးနိုင်ငံတကာအတိုင်းဝိုင်းရဲ့ PR တွေလည်းရော့ကျသွားတာမတွေ့ရသေးပါဘူး။ဒီထက်ပိုအရေးကြီးတာကရခိုင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်ဒဲကပဋိပက္ခဖြစ်ပွားရာရေကန်မြေကန်ပြဿနာတွေရော့ပါသွားအောင်မစွမ်းဆောင်နိုင်သေးတာပါ။မောင်တော်ခရိုင်ဘက်ကထွက်မပြေးပဲကြံခဲ့တဲ့မွတ်စလင်တွေနေရေးထိုင်ရေးစားရေးတောက်ရေးဘဝရက်တည်ရေးအဆင်မပြေကြသေးတယ်လို့အခြားမျိုးနယ်ကမွတ်စလင်တွေကလည်းရခိုင်ပြည်နယ်အပြင်ဘက်ခိုးထွက်ဖို့ကြိုးစားရင်းလူကုန်ကူးတာခံနေကြရပါတယ်။ဒါအပြင်လူမျိုးရေးဘာသာရေးမုန်တီးမှုပဋိပက္ခပြဿနာကလည်းပြေလျော့မသွားသေးပါဘူး။ချုံကြီးပြောရရင်မြမအစိုးရနဲ့တက်မတော်ဘက်ကပြဿနာကိုကင်တွယ်ဖြေရှင်းနေတာတွေမှာအောင်မြင်မှုရမနေပါဘူး
။တကယ်တော့ပြဿနာတွေဖြေရှင်းရမှာအရေးကြီးဆုံးအချက်ကရခိုင်ပြည်နယ်ကမွတ်စလင်တွေကိုမြန်မာနိုင်ငံထဲနေထိုင်သူတွေမောင်းထုတ်လို့မရနိုင်သူတွေအဖြစ်ပထမဦးဆုံးရှုမြင်ဖို့ပါဒီသံကဏ္ဍနဲ့ချီအရေးတွက်ရှိတဲ့လူတွေပညာမတတ်ဆင်းရဲမွတ်တေနေတာအခြားသောတိုင်းသားတွေနဲ့ပဋိပက္ခသဘောဆောင်နေတာဟာမြန်မာနိုင်ငံနဲ့တိုင်းသားတွေအတွက်အနုလက္ခဏာဖြစ်စေတယ်ဆိုတာလက်ခံဖို့ပါဒီလိုရှုမြင်လက်ခံပြီးပြဿနာတွေကိုစနစ်တကျနဲ့ခက်ခဲဖြေရှင်းမှသာပြည်လည်နိုင်မဲ့လမ်းကြောင်းမှန်ပေါ်ရောက်နိုင်မယ်ဖြစ်ကြောင်းပါ
ဒါကတော့သတင်းစာဆရာဦးစီးသူအောင်မင်းရဲ့ပြည်တွင်းတုံ့တက်ချက်ကိုကြားခဲ့ကြတာဖြစ်ပါတယ်။အခုတော့ဆက်ပြီးနားဆင်ရမှာကကမ္ဘာတစ်လောကထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်။ထူးထူးခြားခြားစိတ်ဝင်စားစရာသတင်းလေးတွေကိုမတ်ဤတန်စင်နဲ့ကိုငင်းညံတို့ကစူးစောင်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ။
သက်95နှစ်အရွယ်ဖက်ဒရယ်တရားသူကြီးရောဘတ်ဆွေဟာနယူးယောက်မြို့ရဲ့ Sky Rink ရေခဲကွင်းမှာအခုချိန်ထိတပတ်ကိုနှစ်ကြိမ်ပုံမှန်ရေခဲတင်စကိတ်စီးနေတော့မှာပဲ။နေ့တိုင်းတရားရုံးကိုမသွားခင်မနေ့တိုင်းစကိတ်စီးပြီးတော့ကုလလေးချိန်ခံလုပ်ပါတယ်။ရောဘတ်ဆွေရဲ့ဇနီးဖြစ်သူအဒဲလ်ဟာအခစားပြိုင်ပွဲဝင်ကာယအလှပြရေခဲတင်စကိတ်စီးသူဖြစ်ပြီးတော့ရေခဲချိန်ကပြဖြောပြမှုကိုအကဲဖြတ်ရတဲ့အတိုင်းဖြစ်ဖို့ကြိုးစားနေသူပါ။ပြီးခဲ့တဲ့အနှစ်20တုန်းကသူ့ရဲ့ဇနီးကသူ့အတွက်ရေခဲပြေပေါ်မှာစီးတဲ့ skate planet တရံကိုလက်ဆောင်ပေးခဲ့ရတာကနေပြီးတော့သူ့ဇနီးရဲ့အားကစားကိုသူလည်းနားလည်လို့တဲ့အတွက်ရေခဲ skate ဆစီးဖြစ်ခဲ့တယ်ဆိုပြီးတော့ switch ကပြောပြပါတယ်။အနှစ်20ကာလတစ်လျှောက်လုံးမှာရေခဲပြင်ကားပြမှုဆိုင်ရာနီးပြလှုပ်လာတဲ့ Olympic ပြိုင်ပွဲနှစ်ကြိမ်ဝင်ပူးတဲ့ Samvel Gazelian ကသူ့ကိုလေ့ကျင့်ပေးခဲ့တာပါ။တရားသူကြီး sweet ဟာနှင်းလျှောစီးရင်တဲ့တစ်ချိန်နေရာရခဲ့ဘူးသလိုရီခဲပြင် skate စီးရင်တဲ့လည်းခေါင်းတန်ရာတစ်ခါရခဲ့ဘူးပါတယ်။အခုလိုတန်ရာရခဲ့တဲ့တိုင်အောင်အခုထိရီခဲပြင် skate စီးနေတော့မှာပဲ။အခုကတော့သူက helmet အုပ်ထုပ်အမှားကိုစောင်းပြီးတော့စီးတာပါ။ sweet ဟာ1988ခုနှစ်ကလေးကတရားသူကြီးတောင်းဝင်စယူခဲ့တဲ့သူဖြစ်ပြီးတော့အခုချိန်မှာသူ့ပေါ် internet နားလည်ပေးရဲ့ကြံရပဲရှိနေတဲ့အပြင်စိတ်ဝင်စားစရာကောင်းပြီးတော့အကျိုးရှိတဲ့အလုပ်တစ်ခုနဲ့အတူစိတ်လှုပ်ရှားစရာကောင်းတဲ့ဝါသနာတစ်ခုလည်းရှိနေတာကြောင့်သူဟာ internet ကိုကံကောင်းတဲ့သူပါလို့ပြောပါရစေ
။ထိုင်ဝမ်စားတောက်ဆိုင်တစ်ခုမှာတော့တကယ်ခွေးပေါက်လေးတွေနဲ့ချွတ်ဆွတ်နီးပါးတူတဲ့ရေခဲမုံတွေရောင်းချပေးနေပါတယ်။ရှားပီမျိုးစားခွေးပေါက်လေးပုံစံလှုပ်ထားတဲ့ရေခဲမုံတွေကိုချောကလက်အရသာလက်ဖက်ရည်ရတာနဲ့မြေပဲရတာကြိုက်ရမှာယူစားတောက်နိုင်ပါတယ်။ထိုင်ဝမ်တောင်ပိုင်းမြို့ခေါင်းရှုံက JC Co Art Kitchen မှာဒီလိုခွေးပေါက်ပုံစံတူရေခဲမုံတွေကိုရောင်းပါတယ်။အချိုးစားညီရဲ့ရေခဲမုံလုံနည်းနဲ့ပြုတ်လောက်ထားတဲ့ရေခဲမုံတွေကိုခွေးပေါက်စပုံစံတရုတ်ထဲထွက်လာအောင်ပုံစံကွက်ထဲမှာထည့်ပါတယ်။ရေခဲမုံပေါ်မှာတင်နေတဲ့ရေခဲမုံလေးတွေကခွေးပေါက်လေးရဲ့အမွှေးလိုဖြစ်နေတာပါ။ထွက်လာတဲ့ရေခဲမုံကိုရေခဲမှအောက်30ဒီဂရီစင်တီဂရိတ်မှာထားပြီးအေးမပြောခင်မှာခွေးလေးရဲ့မျက်လုံးနေရာမှာချောကလက်ရည်နဲ့ချဲတပါတယ်ခွေးပုံတူရေခဲမုံတစ်ခုလှုပ်ဖို့9နာရီလောက်အချိန်ယူရပြီးတော့ရေခဲမုံအသေးလေးတွေကို3ဒေါ်လာခွဲလောက်အကြီးကိုတော့6ဒေါ်လာနှီးပါပေးပြီးဝယ်ယူနိုင်ပါတယ်လူမှုကွန်ရက်တွေမှာပြန်သွားလောက်အောင်လူကြိုက်များခဲ့တာကြောင့်ဒီစားတောက်ဆိုင်အနေနဲ့ဝယ်လိုအားနဲ့အညီလိုက်ရောက်နိုင်ဖို့အခက်အခဲကြုံတဲ့အထိကိုဖြစ်နေတာပါ လက်ရှိမှာဒီနေ့ကိုရေခဲမုံအခု100ပဲရောင်းချပေးနိုင်သေးပါတယ်ခင်ဗျာ
။ထူးထူးခြားခြားရောက်ကွာအမြင့်ခုံကမ္ဘာဖလားပြိုင်ပွဲတစ်ခုကိုဩဂတ်စ18ရက်နေ့မှာပဲရုရှားလက်အောက်ခံခရိုင်းမီးယားကျွန်းဆွယ်မှာကျင်းပခဲ့ပြီးတော့ကမ္ဘာနိုင်ငံအများပြားကချောကမ္ဘာအမြင့်ခုံတမအများပြားပါဝင်ခဲ့ကြပါတယ်။88ပေခွဲအမြင့်ရှိတဲ့ချောကမ္ဘာပေါ်ကနေပြီးတော့ပြိုင်ပွဲဝင်တွေခုန်ချခဲ့ကြတာပါ။ရောက်တဲ့မြို့နာကစီမစ်ယွာချောကမ္ဘာပေါ်ကနေပြီးတော့အခုလိုပြိုင်ပွဲဝင်တွေကခုန်ချရှင်ပြိုင်ကြတဲ့ပွဲကတော့ကန်းဆက်တွေကရောလေတွေပေါ်ကပါပြည်သက်ရာနဲ့ချီပြီးတော့လာရောက်ကြည့်ရှုခဲ့ကြပါတယ်။ရုရှား၊ဗြိတိန်၊လက်ဇမ်ဘတ်၊ပိုလန်၊ပြင်သစ်၊ယူကရိန်း၊မက္ကဆီကိုနဲ့ကိုလံဘီယာစတဲ့နိုင်ငံတွေကအာကစားသမား12ယောက်ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်ခဲ့ကြတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကချန်ပီယံဖြစ်ခဲ့တဲ့ဗြိတိန်နိုင်ငံကဂယ်ရီဟန့်ကပဲဒီနှစ်မှာလည်းနောက်တစ်ကြိမ်ချန်ပီယံဆုကိုဆုခူးခဲ့ပါတယ်။စုချင်းငွေကတော့ဒေါ်လာ6000သာရမှာဖြစ်ပါလိမ့်ရှင
်ဒါကတော့မတ်အီဒတ်ဆင်နဲ့ကိုဝင်းခမောင်တို့စီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကြီးရွာကဆုလိုက်ပြုံလိုက်တပ်ဖြတ်ခံမှုကိုသတင်းယူခဲ့တဲ့ writer သတင်းတော်နှစ်ဦးတရားရင်ဆိုင်နေရာမှာအခုတင်းလာနေမှာတော့အပြစ်ရှိမှရှိတရားရုံးကနေပြီးတော့စီရင်ဆုံးဖြတ်ပြီးဖြစ်ပါတယ်ဒီမှုနဲ့ဆက်နွယ်ပြီးတော့ပဲလက်ရှိမြန်မာသတင်းမီဒီယာတွေကြုံနေရတဲ့အခက်အခဲအထူးသဖြင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်လို့ကြုံနေရတဲ့အခြေအနေတွေကိုလာမယ့်အင်္ဂါနေ့ညဒိုင်းရီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမိများလို့ရတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒိုင်းရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။နေ့ဖန်အင်္ဂါညတရက်ဒီလိုက်စီစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9:00မတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကတင်းတင်းလာနေမနေ့ကစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ Florida ပြည်နယ် Jacksonville မြို့လကကုန်းတကြီးတစ်ခုမှာလူအများပြားကိုတနက်နေ့ပစ်ကတ်တာကြောင့်ထိခိုက်သေဆုံးသူတွေရှိတယ်လို့ပြည်နယ်အာဏာပိုင်တွေကပြောပါရယ်။ကနဦးသတင်းတွေအရသေဆုံးသူ၄ယောက်ရှိနေပြီးဒဏ်ရာရနေတဲ့သူ၁၀ယောက်ကိုတော့ဆေးရုံတွေခေါ်သွားတယ်လို့မျက်မြင်သက်သေတွေကပြောပါရယ်။ရဲရရှိ Mike Williams ကတော့တနက်နေ့ပစ်ကတ်သူဟာတကူရောဖြစ်ပြီးလူပြူတယောက်ဖြစ်ကြောင်းသူဟာတေဆုံးသွားသူတွေထဲမှာပါတယ်လို့ပြောပါရယ်ဒါပေမဲ့တေဆုံးသူအရေအတွက်အတိအကျကိုတော့ပြောဖို့ညံ့ဆိုပါရယ်အထင်ကြီး American အထက်လွှတ်တော်မှ John McCain အသက်82နှစ်အရွယ်မှာစနေနေ့ကကွယ်လွန်သွားပါပြီကဘာတဝှမ်းနဲ့ American ပြည်ထောင်စုကခေါင်းဆောင်တွေဟာဝမ်းနဲ့ခုန်ပြုစကားတွေဆက်တိုက်ပြောကြားနေကြတုံးပါရိုမန်ကက်သလစ်ဘုရားကျောင်းတွေမှာလိမ်မှုဆန်ရဆော့ကားမှုတွေရှိခဲ့တဲ့အတွက်ဘုရားသခင်ကခွင့်လွှတ်ဖို့ပိုယဟန်မင်းကြီးဖရန်စစ်ကတောင်းပန်လိုက်ပါတယ်။အယ်လန်ကက်သလစ်ဘုရားကျောင်းတွေမှာဆယ်စုနှစ်ပေါင်းများစွာလက်မထပ်ဘဲမိခင်တွေကမွေးလာတဲ့ကလေးငယ်တွေကိုမွေးစားဖို့လှုပ်ပေးနေတာအတွက်ပိုယဟန်မင်းကြီးကအပြစ်တင်ဝေဖန်လိုက်တာပါ။မြန်မာနိုင်ငံကရွန်ဂျာမွတ်စလင်တွေပေါ်မှာရက်စက်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးလုပ်ရမှာတာဝန်ရှိသူတွေကိုအရေးယူပစ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကစနေနေ့မှာပြောကြားခဲ့ပါတယ်
။ဒီတိုက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်။အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အတမင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။VOA ရဲ့အခုတင်းတင်းနာနေမြန်ကင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ30 40 49 50နဲ့လှိုင်းလက်မီတာ190လောက်ကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပါခင်ဗျာ
This program has come to you from the Voice of America, Washington.